မစတဲ့ကလွတ်တော်အမတ်တူနဲ့ဗက်တာသတင်းဌာနဖို့တရားစွဲထားတဲ့လူကိုရုတ်သိမ်းပြီးကိုလူခွင့်ရေးဆိုင်အာဆီယံလွတ်တော်အမတ်များဖွဲ့ APHR ကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကရခိုင်ပြည်နယ်ပူစီတော်မြို့နယ်မှာလက်နက်ကြီးကြီးကျယ်ရရာကရွန်ဂျာမျိုးသမီးနှုတ်တိစုံးတဲ့ဖြစ်စဉ်မှာစစ်တပ်ရဲ့လက်ချက်အဖြစ်ဒေသခံလွတ်တော်ကိုယ်စားလူကိုကူကပ်ပြီးရေးသားခဲ့တဲ့အတွက်ရိုက်တာသတင်းဌာနနဲ့လွတ်တော်အမတ်တို့ဆက်သွယ်ရေးအဥပဒေ66ကာကြီးနဲ့စစ်တပ်ကဒီသတင်းပတ်ထဲမှာပဲတရားစွဲထားတာပါ။မြန်မာစစ်တပ်ကတော့ရွန်ဂျာမျိုးသမီးရဲ့တိစုံးတဲ့ပြစ်ခတ်မှုဟာရခိုင်လက်နက်ကိုင်ဖွဲ့ AA လက်ချက်အဖြစ်ဆွဆွဲထားတယ်လို့ AA ဖွဲ့ကလည်းစစ်တပ်လက်ချက်အဖြစ်နဲ့တံပြန်ဆွဆွဲထားပါတယ်။မလေးရှားနိုင်ငံကလွတ်တော်ကိုယ်စားလူလက်ဖြင့် APHR ဖွဲ့ရဲ့ဥက္ကဋ္ဌလက်ဖြစ်တဲ့ Charles Santiago ကတော့မြန်မာစစ်တပ်အနေနဲ့ဆွဆွဲချက်တွေကိုဖြည့်ရှင်းလို့ရဆိုရင်ရာဇဝတ်ကြောင်းနဲ့တရားစွဲရမျိုးမဟုတ်ပဲတခြားနည်းလမ်းနဲ့သာဖြည့်ရှင်းသင့်တဲ့အကြောင်းဗိုလ်ထုနေကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားတာပါ။မြန်မာလူငယ်တပ်ဖွဲ့တွေအနေနဲ့ရခိုင်ပြည်နယ်မှာဗလိုက်မှုကင်းပြီးတိကျမှန်ကန်တဲ့သတင်းတွေပေါ်ပြနိုင်မှုစစ်မှန်တဲ့ဆန္ဒရှိရဆိုရင်သတင်းသမားတွေကိုလွတ်လပ်လပ်သတင်းယူခွင့်ပေးဖို့နဲ့အင်တာနက်အဆက်အသွယ်ဖြတ်တောက်မှုတွေကိုအဆုံးသတ်ဖို့လဲတိုက်တွန်းထားပါတယ်။